စစ်ကောင်စီတပ်တွေကိုစန့်ကျင်တိုက်ခိုက်နေတဲ့မဟာမိတ်လက်နက်ကိုင်တွေအနေနဲ့တိုက်ပွဲတွေမှာဖမ်းဆီးရမိတဲ့သူတွေကိုလူသားချင်းစာနာထောက်ထားစွာနဲ့ဆက်ဆံမှုလိုအပ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကဒီကနေ့တိုက်တွန်းလိုက်ပါတယ်။လက်စားခြေထားမျိုးကိုလုံးဝတားဆီးရမှာဖြစ်ပြီးတော့စစ်ကောင်စီတပ်ကကျူးလွန်ထားတဲ့စစ်ရာဇဝတ်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တပ်ဖွဲ့ဝင်တဦးချင်းစီပေါ်မှာပုံချလို့မရကြောင်းကိုလည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံတကာလူ့ခွင့်ရေးဥပဒေတွေလူသားချင်းစာနာမှုဆိုင်ရာဥပဒေတွေအရသားတွေကိုအကာအကွယ်အပြည့်အဝရရှိရေးတပ်ဆိုင်သူအလုံးအနေနဲ့အလေးထားလိုက်နာကြဖို့လိုအပ်ကြောင်းကိုလည်းထောက်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတွင်ကရှမ်းပြည်ရခိုင်ပြည်နယ်စကိုင်းတိုင်းကရင်နီလို့ခေါ်တဲ့ကယားပြည်နယ်တွေကတိုက်ပွဲတွေအတွင်မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်အများပြားဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီမှာလက်နက်ချခဲ့ပါတယ်။ရိုက်ကော်တက်ကတူမှာတက်ဆွဲထားတဲ့တပ်မ66လက်အောက်ခံတပ်ရင်းနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်မှာတော့စစ်ကောင်စီတရင်မှုအပါအဝင်တပ်ဖွဲ့တော်တော်များများသေဆုံးပြီးတော့တပ်ခွဲမှုတဦးအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်32ဦးလက်နက်ချခဲ့တယ်လို့ KNDF ကထုတ်ပြန်ပါတယ်။ဒီကနေ့မှာတော့ KMDF နဲ့ PDF တွေဟာတက်ကတူဝန်ထမ်းတွေနဲ့ចောင်းဆရာဆရာမတွေចောင်းသူចောင်းသားတွေကိုအတင်းဖမ်းဆီးထားကြောင်းနဲ့အမြန်ဆုံးပြန်လွှတ်ပေးဖို့စစ်ကောင်စီကဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။